စကိုင်းတိုင်းစလင်းကြီးမြို့နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ပွားပြီးမြန်မာစစ်တပ်ကလေကြောင်းအုံပြုတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။စီရီတင်းမာနေတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လည်းကုန်စည်နှုံမြင့်တက်လို့ဒေသခံတွေအခက်ကြုံနေကြရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေသတင်းပြပို့ချက်ကိုကိုစောဝင်းလိုက်ပြပြပေးပါရှင့်။
စကိုင်းတန်းစလင်းကြီးမြို့နယ်အရှိချမ်းကိုနယ်မြေရှင်းလင်းရေးလုပ်နေတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဇန်နဝါရီလ16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တာတွေလုပ်ခဲ့တာပါ။ဇန်နဝါရီလ4ရက်နေ့ကစလို့စလင်းကြီးမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်စစ်ကြောင်းဝင်ရောက်ပြီးစားထုံးကြီးကျေးရွာနဲ့လက်ပံကျွန်းကျေးရွာအနီးရောက်ချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီဘက်ကရဟရင်နဲ့ပစ်ကူပေးရတဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့စလင်းကြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။ဒီကြောင်းကဒီမျိုးပေါ်နေတဲ့ဖွဲ့လာပြီးစလင်းကြီးကိုပတ်တယ်။စလင်းကြီးရောက်ဆန်းကိုပတ်ပြီးရာဇဝင်ပတ်ပြီးရွှေရတာတပ်ပရာရှိတော့တယ်။စားထုံးကျေးရွာရဲ့လက်ပံကျွန်းကျေးရွာကိုလည်းငါဖြစ်တာ။တိုက်ပွဲကြတဲ့ကလည်းတော့ကြားတယ်။ပြန်လာပြစ်တယ်ပြန်လာပြစ်တယ်ဘောပရမတော့ဒီနိုင်မိုင်းဆွဲတယ်ပြည့်တယ်ဘယ်နှစ်ကြီးလဲပြစ်တယ်ဟုတ်တယ်ဘယ်နှစ်ငယ်လဲပြန်လာပြစ်တယ်ရောင်းရင်ပတ်ပြီးပြစ်ပြတာပေါ့လေကောင်းပြစ်ကူပေးရလေကောင်းပြစ်ကူကနိုင်ဘောလောက်ကြာတယ်
တိုက်ပွဲအတွင်းစလင်းကြီးစပယ်ရှယ်တက်စ်ဖို့စ်တပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပြီးမြန်မာစစ်တပ်ဘက်ကလည်းအကြာဆုံးရှိတယ်လို့သူကပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ကောင်စီနယ်မြေရှင်းလင်းမှုအတွင်းဒူးထောက်ပိုင်းတောင်ကြီးကြောက်ဖြူတိုင်းဆယ်တဲစတဲ့ကျေးရွာကနေအိမ်ရာနဲ့ချီမိလောင်ပျက်စီးခဲ့ရပြီးဒေသခံအများအပြားလည်းစစ်ဘေးရှောင်နေကြရပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားလို့ရှိတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လည်းပေါ့မြို့ကနေကုံစီတဲဆောင်ဖို့ကန့်တတ်တာတွေရှိတဲ့အတွက်ကုံစင်းနှုတ်မြင့်မားမှုတွေကိုကြုံတွေ့နေရပါတယ်။အရင်ကပေါ့မြို့ဘော်ကနေရိတ်ခါအပြင်အတုံးဆောင်တွေကိုပေါ့မြို့နယ်တောင်ပိုင်းကိုတဲဆောင်ခွင့်ရခဲ့ပေမဲ့2022ခုနှစ်အလယ်လောက်ကစလို့ပေါ့မြို့ဘော်ကိုအသွာလာကန့်တတ်လိုက်ပါတယ်။သွာလာသူတွေကိုလည်းဖမ်းဆီးတာတွေပြုလုပ်တဲ့အတွက်ဒေသကနေဟာမသွာလာရဲဖြစ်နေကြတာလည်းဖြစ်ပါတယ်။ကုံစင်းနှုတ်ကြီးလာတာနဲ့ပတ်သက်လို့ပေါ့တောင်ပိုင်းဒေသခံတဦးကကြုံတွေ့နေရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ်။ပေါ့ဝင
်ကိန်းလာတယ်ဒီကဖြစ်တာပဲ။အဲဒီဘက်ကကျတော့ဒီဘက်ကဒီဒီအမ်မီဒီဆိုမှအဲ့လိုကြီးတော့သူကဖန်အတင်းအားဖန်ထားတော့တာပို့လို့ဆိုရင်တော့နာစစ်စီးပြီးလို့ဘာမှဝါမလို့ဘူးဆိုရင်သူကရိုက်လဲလို့ဒါဆိုတော့တော့နာလို့မတော်ရဲကြတော့ပောက်ဖက်ဆိုလုံးလုံးကိုလာလို့မရဘူးသူကလည်းဈေးရောက်လို့မရဘူးဒီမှာလည်းသွားလို့မရဘူးလို့ဒီဟွာပေါ့စံစည်းအောင်အကုန်လုံးဒီဈေးနှုန်းကအကုန်တက်သွားတော့အဲ့လိုဖြစ်သွားတာဟွာအကုန်ချောက်တရားလည်းအကုန်တက်တာပေါ့ဗျအရင်ကစားဒီပေါက်ကြီးလိုဆိုင်တော့ဟိုစနေထားတော့ဘောင်းဆိုဟွာပေါ့စားစီစားတာကြီးတက်သွားတော့ပုံစင်းလေးပေါ့အဲ့လိုကြီးပြင်ပြစ်သွားတာပေါ့
အရင်ကရိုးရိုးဆန်ချမ်းတအိတ်ကိုကြက်4000ကျော်ရှိရာကနေကြက်6000ကျော်အထိတက်သွားပြီးတခြားကုန်ကြောက်ဈေးတွေလည်းတက်သွားခဲ့ပါတယ်ဒါကိုလည်းတခြားမျိုးနယ်တွေကတဆင့်ဝယ်ယူစားတောက်နေကြရတာဖြစ်ပြီးအလွယ်တကူဝယ်ယူခွင့်မရဘဲအကန့်အသတ်နဲ့သာတက်ဆောင်ခွင့်ရနေကြပါတယ်ဒါအပြင်ဓာတ်ဆီနဲ့ဓာတ်မြေဩဇာတွေကိုလက်နဲ့ထုတ်လို့ရမှာအသုံးပြုတယ်လို့ယူဆပြီးမြမစစ်တပ်ကတည်ယူခွင့်လုံးဝပိတ်ပင်ထားတဲ့အတွက်တောင်သူအများစုဖြစ်တဲ့ဒေသခံတွေဟာစိုက်ပျိုးမြေတွေမှာလယ်ယာလုပ်ငန်းလုပ်ကိုင်နိုင်တဲ့အခြေအနေမရှိတော့ပါဘူးမြမစစ်တပ်ကမြို့ဝင်မြို့ထွက်တွေမှာဂိတ်တွေနဲ့စစ်ဆေးပြီးတင်းကြပ်တားမြစ်တာတွေလုပ်နေတဲ့အတွက်ဒေသခံတွေဟာမြို့ပေါ်တက်ဆေးဝါးကုသဖို့ခက်ခဲနေပြီးစစ်ကုသခွင့်အလိုလောက်မရှိတဲ့အခြေအနေတွေလည်းဖြစ်နေပါတယ်ခင်ဗျာ